ယာရုကနေဖယ်ရှားပေးဖို့ဖိအားပေးမှုတွေတိုးမြင့်လာနေပေမဲ့သူ့အနေနဲ့တော့ယာရုကနှုတ်ထွက်မှာမဟုတ်ဘူးလို့ထိုင်းနိုင်ငံဝန်ကြီးချုပ်စမတ်ဆွန်ထရာဝေကပြောဆိုလိုက်ပါတယ်။အစိုးရအတိုက်ခံတွေသူ့ရဲ့ရုံးခန်းကိုစီးနှင်းသိမ့်ပိုင်ထားပြီး9ရက်အကြာမှာအခုလိုထုတ်ဖော်ပြောဆိုလိုက်တာပါ။ဒီသတင်းနဲ့ပတ်သက်ပြီးဘန်ကောက်မြို့ကရွန်ကော်ဗန်သတင်းပေးပို့ထားတာကိုဆက်ပြီးပြောပြပေးပါမယ်ရှင်။လက်ရှိထိုင်းအစိုးရကိုစန့်ကျင်နေသူတွေကထိုင်းဝန်ကြီးချုပ်စမတ်ယာဒူးကဆင်းပေးဖို့ဆန္ဒပြတောင်းဆိုနေတာတွေကိုညှင်းပယ်ပြီးသူ့အနေနဲ့ဒီချင်းချောက်မှုတွေကိုရင်ဆိုင်သွားမယ်လို့သူ့ကိုထောက်ခံအားပေးသူတွေကိုစနေနေ့ကပြောဆိုလိုက်တာပါ။စောစောပိုင်းမှာတော့မစ္စတာစမတ်ဟာထိုင်းနိုင်ငံဘရင်ဘူမိဘောအဒူရာဒေ့ရှ်နဲ့တွေ့ရောက်တွေ့ဆုံပြီး9ရက်တာကြာလာပြီးဖြစ်တဲ့အစိုးရကိုစန့်ကျင်သူတွေရဲ့ဆန္ဒပြမှုတွေကြောင့်လုံလုံးဆယ်ဖြစ်ပေါ်နေတဲ့နိုင်ငံရေးအကျပ်အတဲတွေနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးခဲ့ပါတယ်။တက်တန်း9လရှိပြီဖြစ်တဲ့6ပါတီညွန့်ပေါင်းအစိုးရကိုယ်စားလှယ်တွေကတော့အခုဖြစ်ပေါ်နေတဲ့အခြေအနေတွေကိုဖြည့်ရှင်းနိုင်ဖို့ပါလီမန်အထူးအစည်းအဝေးခေါ်ဆွေးနွေးသင့်တယ်လို့မစ္စတာစမတ်ကိုထောက်ခံရင်းစနေနေ့ကပြောခဲ့ကြပါတယ်။ပြည်သူ့ဒီမိုကရေစီမဟာမိတ်အဖွဲ့ PAD ဦးဆောင်တဲ့အစိုးရအတိုက်ခံဆန္ဒပြသူတွေဟာမစ္စတာစမတ်ရဲ့အစိုးရတဖွဲ့လုံးနှုတ်ထွက်ပေးဖို့တောင်းဆိုနေတာပါ။လက်ရှိဝန်ကြီးချုပ်စမတ်ဟာလွန်ခဲ့တဲ့2006ခုနှစ်ကအာဏာသိမ်းမှုဖြစ်ပွားခဲ့ပြီးအာကတိလိုက်စားမှုတွေကြောင့်ယာရုကနှုတ်ထွက်ပေးခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝါထရာနဲ့အလွန်နီးစပ်သူတဦးဖြစ်တယ်လို့ဆန္ဒပြသူတွေကစွပ်စွဲပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကအစိုးရရုံးထိုင်တဲ့အဆောက်အဦဝင်းတဲ့ကနေဆန္ဒပြသူတွေကိုထိုင်းရဲတွေကအင်အားသုံးဖယ်ရှားဖို့ကြိုးစားခဲ့ပါတယ်။ရဲတွေပြန်ပြီးထွက်ခွာမသွားခင်နှစ်ဖက်ရုံးရင်းဆန်ခတ်အနေငယ်ဖြစ်သွားခဲ့ရပါတယ်။ချူလောင်လောင်ကောင်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်ပဏိတန်ဝဌနာရာဂွန်ကတော့ဝန်ကြီးချုပ်အနေနဲ့ဆန္ဒပြသူတွေပြောဆိုနေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးဘာမှထုတ်ဖော်ပြောဆိုမှုမျိုးမရှိသေးဘူး။အထူးသဖြင့်မစ္စတာသက်ဆင်ရဲ့ဩစာလွှမ်းမိုးမှုတွေရှိနေတယ်ဆိုတဲ့အကြောင်းပါပဲလို့ဆိုပါရယ
်။ This is of course a political crisis on top of the legal battles.The political demand.
ဒါဟာတကယ်နိုင်ငံရေးအကျပ်တဲပါပဲ။နိုင်ငံရေးနဲ့ပတ်သက်ပြီးတော့တောင်းဆိုနေမှုတွေကိုအခုချိန်အထိစီစဉ်ဆောင်ရပေးတာမရှိသေးပါဘူး။အထူးသဖြင့်ဝန်ကြီးချုပ်ပါ။ဒီတော့သူတို့အနေနဲ့ဆန္ဒပြသူတွေကိုဖမ်းဆီးနိုင်တယ်၊ဖြိုခွဲပစ်နိုင်တယ်။နောက်ဆန္ဒပြသူတွေဘက်ကလည်းပြန်ပြီးတော့စူဝေးမှာပါ။ဘန်ကောက်တစ်ခုတည်းမှာနေမဟုတ်ပါဘူး။နေရာအနှံ့မှာပါ။
စတင်ဆန္ဒပြပြီးဒုတိယနေ့မှာမြေထားအလုပ်သမားတွေလုပ်ငန်းခွင်တွေကိုမသွားကြတော့တာကြောင့်ထိုင်းနိုင်ငံကမြေထားပို့ဆောင်ရေးလုပ်ငန်းတွေစနေနေ့ကရပ်တန့်သွားပါတယ်။ဒါဟာနိုင်ငံပိုင်လုပ်ငန်းတွေရဲ့တာမက်ကတွေဟာ PAD ကိုထောက်ခံတယ်ဆိုတဲ့သဘောပါပဲ။အမေရိကန်ပြည်ထောင်စုအခြေစိုက်လူအခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့ထိုင်းနိုင်ငံတာဝန်ခံဆူနိုင်းဖဆုကတော့ပြည်သူပိုင်ဌာနတွေကအလုပ်သမားတပ်မက်ကတွေ PAD ကိုထောက်ခံတာဟာနိုင်ငံရေးအကျပ်တဲတွေကိုပိုပြီးဖြစ်ပွားစေတယ်လို့ပြောဆိုလိုက်ပါတယ
် political crisis like this will not end with one crackdown or one raid there will be aftermath
ဒီလိုနိုင်ငံရေးမတည်ငြိမ်မှုအကျပ်တဲတွေဟာဖြိုခွင်းလိုက်ရုံစင်းနှင်းထိမ့်သိမ့်လိုက်ရုံနဲ့ပြီးမသွားနိုင်ပါဘူးအခုနောက်ပိုင်းဆက်ဖြစ်လာတာကနှစ်ဦးနှစ်ဖက်ရင်ဆိုင်မှုတွေကြာလာတဲ့နောက်အခုတော့နိုင်ငံပိုင်လုပ်ငန်းတွေရဲ့တာမကတွေဟာ PAD နဲ့သွားပြီးပူးပေါင်းလိုက်ပါပြီ
မစ္စတာစမတ်ကတော့အစိုးရအတိုက်ခံတွေဟာစစ်အာဏာသိမ်းပြီးသူ့အစိုးရကိုစန့်ကျင်တာမျိုးလိုလားနေတယ်လို့ဆွဆွဲပြောဆိုခဲ့ပါတယ်။တောက်ကြနေကမစ္စတာစမတ်ဟာအကြီးတန်းစစ်တပ်အရာရှိတွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့စစ်တပ်ဘက်ကတော့နိုင်ငံမှာစစ်အာဏာသိမ်းဖို့အစီအစဉ်မရှိဘူးလို့ပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံမှာနောက်ဆုံးစစ်အာဏာသိမ်းခဲ့တာဟာ2006ခုနှစ်ဝန်ကြီးချုပ်ဟောင်းတက်ဆင်လက်ထက်ကဖြစ်ပါတယ်ရှင်။